ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်တပ်မတော်နဲ့အေးအေးရခိုင်လက်နက်ကင်တပ်တို့ရဲ့လှုပ်ရွတ်တွေကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်ပြီးစစ်ရာဇဝတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအင်္ဂါနေ့မှာတင်ပြခဲ့ပါတယ်။ဒါ့အပြင်မြန်မာလူ့အခွင့်အရေးတိုးတက်ရေးအတွက်ပြင်ဆင်ရမယ့်အချက်တွေကိုလည်းအကြံပြုတင်ပြသွားပါတယ်။မြန်မာအသွင်ကူးပြောင်းရေးဆောင်ရွက်ချက်တွေကိုမြန်မာတပ်မတ်ကြီးကလည်းတုံ့ပြန်သွားပါတယ်။ဒီကြောင့်အစုံလင်ကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးမှာပါရှင်
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်ဒီလပိုင်းနေအတွင်းရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်တို့ရဲ့လုပ်ရက်တွေကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်နေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအင်္ဂါနေ့ကတင်ပြသွားပါတယ်
The conflict with the Arakan Army in northern Rakhine State and parts of southern Chin State has continued.
ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းတို့မှာအေးအေးရခိုင်လက်နက်ကင်တပ်နဲ့ပဋိပက္ခတွေကလာနေချီရှိလာပြီးဖြစ်ပြီးအရက်သားတွေပေါ်အကြီးအကျယ်ထိခိုက်စေပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကင်တပ် AA တို့ရဲ့လုပ်ရက်အများပြားကနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်နေပြီးစစ်ရာဇဝတ်မှုထိဖြစ်ကောင်းဖြစ်နိုင်တယ်လို့လူခွင့်ရေးလဲချိုးဖောက်နေပါတယ်။
ရခိုင်လက်နက်ကင်တပ် AA ဘက်ကလည်းအရက်သားတွေကိုပြန်ပေးဆွဲတဲ့အစီရင်ခံချက်တွေရှိနေပြီးဒီထဲမှာပလက်ဝကဆောက်လုပ်ရေးလုပ်သား12ဦးနောက်ဘင်္ဂလားဒေ့ရှ်နယ်စပ်ကရွာသား52ဦးတို့လည်းပါတယ်လို့မစ်ရဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတင်ပြပါတယ်ပြီးခဲ့တဲ့ AB လာတုန်းကတော့မြန်မာစစ်တပ်ကရဟတ်ရင်ပေါ်ကနေတနက်နေ့ပစ်တာကြောင့်ဝါခုံနေကြတဲ့ရိုဟင်ဂျာအမျိုးသားနဲ့ယောက်ျားလေးတချို့တိုက်ဆုံခဲ့ရတယ်လို့လည်းသူကတင်ပြပါဗျ။ဒီနေ့အတွင်းဖြစ်ခဲ့တဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းကတိုက်ပွဲတွေအတွင်းစစ်ဆောင်ထွက်ပြေးရသူ3000ခွဲလောက်ရှိပြီလို့လည်းထောက်ပြပါဗျ။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေမငြိမ်းသေးသလိုအရက်သားတိုက်ဆုံတံရရမှုတွေဖမ်းဆီးစစ်ဆေးခံရမှုတွေရှိနေစေလဲဖြစ်ပါတယ်။ဂျီနီဗာချင်းဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပြည်သူတွေရဲ့ပါဝင်မှုနောက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အင်တာနက်လွတ်လပ်စွာအသုံးပြုခွင့်တွေရနေတယ်လို့တင်ပြသွားပါတယ
် Mr. President we who are living through the transition in Myanmar and enjoying the widening of democratic space
မြန်မာတွင်ကူပြောင်းရေးကာလမှာနေထိုင်နေကြတဲ့မြန်မာပြည်သူတွေကတော့ဒီမိုကရေစီကျင့်သုံးမှုကျေပြန့်လာတဲ့အပေါ်မှာခြေလှမ်းနေကြပါတယ်တိုးတက်မှုတွေပေါ်မှာလည်းပြင်ပကနေလေးလာစောင့်ကြည့်သူတွေနဲ့ရှုမြင်ပုံချင်းကွဲပြားပါတယ်မြန်မာနိုင်ငံကဒေသစုံအလှအဆောင်ကလူတွေရဲ့အတန်တွေကိုလည်းအစိုးရကသိရှိနေပါတယ်အစိုးရဘက်ကလူလူနဲ့ပုံမှန်ထိတွေ့မှုလည်းရှိပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မီဒီယာကိစ္စကလည်းမြန်မာနိုင်ငံရဲ့အပြောင်းအလဲတွေကတခုဖြစ်ပါတယ်မိုဘိုင်းဖုန်းလက်ကင်ဖုန်းအသုံးပြုမှုကလည်းဒေတာရင်းမှာအမြင့်ဆုံးဖြစ်ပါတယ်။အင်တာနက်လူမှုကွန်ရက်မီဒီယာတွေအသုံးပြုခွင့်အပေါ်ပိတ်ပင်ကန့်သတ်ချက်မရှိပါဘူး။ဒါမှမဟုတ်ကျွန်တော်တို့အနေနဲ့လုံခြုံရေးနဲ့လွတ်လပ်မှုအခွင့်အရေးနဲ့တာဝန်ယူမှုတာဝန်ခံမှုကိုတော့ချိန်ညှိထားနိုင်အောင်လုပ်ရပါတယ်
။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းကဒေတာတချို့မှာမြန်မာစိုးရကအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်ဝေဖန်ခံရတာလည်းဖြစ်ပါတယ်။အင်္ဂါနေ့ကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမြန်မာအစီဆွေးနွေးခဲ့တာမှာတော့စစ်တပ်ဘက်ကစစ်တိုင်းဒေသတွေမှာအပြစ်အခက်ရပ်ဆဲထားတဲ့အကြောင်းငြိမ်းချမ်းရေးကိစ္စရခိုင်ရေးဖြည့်ရှင်းနေတဲ့အခြေအနေတွေကိုမြန်မာဘက်ကပြောဆိုသွားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရဟီလီကတော့မြန်မာလူ့ခွင့်ရေးအခြေအနေတိုးတက်စေဖို့လာမယ့်အထွေထွေရွေးကောက်ပွဲတွေလွတ်လပ်ပြီးမျှတမှုရှိရေးအတွက်ပြင်ဆင်ရမယ်ဥပဒေတွေကိုလည်းအခုလိုထောက်ပြသွားပါတယ
် I think first of all the article 19 and 20 of the peaceful association and procession law
ပထမဆုံးအနေနဲ့ပုံမှန်19နဲ့20ငြိမ်းချမ်းစွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဥပဒေကိုပြင်ဆင်တာဒါမှမဟုတ်လဲထပ်သိမ်းရပါမယ်NLD အစိုးရဒေါက်ဆန်းစုကြည်နဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာစမ်းစစ်သုံးသပ်ရေးကော်မရှင်ကိုဦးဆောင်ခဲ့တဲ့ဥရွှေမန်းထံကိုကျမတင်ပြခဲ့တဲ့ဥပဒေ200ရဲမှာဒီဥပဒေကတစ်ခုအပါအဝင်ဖြစ်ပါတယ်။ဒီကိုလိုနီခေတ်ကဥပဒေတချို့ကပြန်လည်သုံးသပ်ရမှာပါ။ပုံမှန်905ကာကြီးပြည်မှုဆိုင်ရာဥပဒေကိုပြန်လည်သုံးသပ်ရပါမယ်။ပုံမှန်66ကာကြီးဆက်သွယ်ရေးပုံမှန်ဆိုရင်လည်းပြန်လည်သုံးသပ်ရမှာပါ။ ဘာကြောင့်လဲဆိုတော့ဒီပုံမှားတွေကသဘောထားကွဲလွဲမှုတွေကိုကန့်သတ်ပိတ်ပင်ထားပါတယ်လူတွေထုတ်ဖော်ပြောဆိုမှုကိုကန့်သတ်ထားပါတယ်သူတို့ရဲ့လူလားချက်တွေကိုထုတ်ဖော်ပြောဆိုမှုသူတို့ဆန္ဒတွေကိုထုတ်ဖော်ပြောဆိုမှုတွေကိုဒီဥပဒေတွေကိုသုံးပြီးလူတွေကိုဖမ်းဆီးတရားစွဲဆိုထိန်းသိမ်းနေပါတယ
်ရိုဟင်ဂျာပြည်ပခါရေးဖြည့်ရှင်းတဲ့နေရာမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကအခုထက်ပိုပြီးတော့အထက်ဆောင်ရွက်ဖို့ကိုလည်းမစ်ယန်ဟီလီကတိုက်တွန်းပါတယ်
I welcome the ASEAN's increased engagement in the situation of Myanmar
မြန်မာပြည်မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကပိုပြီးဆောင်ရွက်လာတဲ့အပေါ်မှာကြိုဆိုပါတယ်ဒီကိစ္စရဲ့ဆွေးနွေးပွဲတွေမှာပြောခဲ့သလိုပဲကျွန်မအနေနဲ့အာဆီယံရဲ့တည်ရင်းရေးဝေမဆွဲရဆိုတဲ့မူကိုအထူးပဲလေးစားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်တွင်းကအခြေအနေတွေကရခိုင်ပြည်နယ်ရဲ့အပြင်ထိကိုရောက်ပြီးဒေသရင်းဆိုင်ရာအခြေအနေတစ်ခုဖြစ်နေပါပြီနောက်ကပ္ပရေးထိဖြစ်လာနိုင်ခြင်းလည်းရှိနေတာကြောင့်တီရင်းရေးဝေမဆွဲရဆိုတဲ့မူကိုအာဆီယံအနေနဲ့ပြင်ဆင်ဖို့စဉ်းစားရပွဲရှိတယ်လို့ကျွန်မထင်ပါတယ်။ဥပိ္ပခာမပြုတ်ရေးမူကိုစဉ်းစားကောင်းစဉ်းစားဖို့လိုမယ်လို့လည်းကျွန်မအကြံပြုချင်ပါတယ်
။မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကိုလည်းပြည်ဝင်ခွင့်ပေးထားတာပါ။ဒါအပြင်အထူးကိုယ်စားလှယ်တဦးနဲ့အစာထိုးပေးဖို့လည်းမြန်မာဘက်ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ယန်ဟီလီကတော့ဒီကနေ့ဗုဒ္ဓဟူးနေ့မှာလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိနေပါတယ်။